အာရန်ရေဘာအမေရိကန်ထောက်ခံမဲတွေရရေးပါတီနှစ်ရက်ကအပြိုင်ကြိုးပမ်းနေကြပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့အကြိတ်နဲ့ကြိုးစားနေရတဲ့ပြည်နယ်တွေမှာအာရန်ရေဘာအမေရိကန်တွေရဲ့ထောက်ခံမှုရဖို့အတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတကမလာဟဲရစ်ပြင်ဆင်နေပါတယ်။လာနဲ့ချီပြီးတော့ဖြစ်ပွားနေတဲ့အစ္စရေးနဲ့ဟာမတ်စစ်ပွဲကိုသမ္မတဂျိုးဘိုင်ဒန်ကင်တွယ်ပုံကိုမကျေနပ်ကြတဲ့အာရန်ရေဘာအမေရိကန်လူမှုအတိုင်းဝန်းကခေါင်းဆောင်တွေကတော့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ဒုသမ္မတဟဲရစ်အနေနဲ့ဂါဇာဒေသငြိမ်းချမ်းရေးအတွက်ဘလောက်ထိဖိအားပေးပြောဆိုမလဲဆိုတာကိုလည်းစောင့်ကြည့်နေကြတာပါဒီမိုကရက်တစ်ပါတီကိုထောက်ခံမှုပေးလေရှိပေမဲ့အာရက်အမေရိကန်ရဲ့ထောက်ခံမှုကိုရဖို့တော့ပြိုင်ဘက်ပါတီကြီးနှစ်ခုလုံးကအပြိုင်ဆိုင်ကြိုးပမ်းနေရပါတယ်ရီပါဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ရဲ့စီယုံရေးအဖွဲ့တွေကတော့ထောက်ခံမှုရဖို့အတွက်ဒေသခံလူမှုအတိုင်းဝိုင်းကခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံကြိုးပမ်းနေပါတယ်ဒါပေမဲ့လည်းသမ္မတဟောင်းထရန့်အစိုးရလက်ထက်မှာရွှေ့ပြောင်းဝင်ရောက်မှုတွေကိုစန့်ကျင်တဲ့သဘောထားတွေတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကျင့်သုံးခဲ့တဲ့နောက်ကျောင်းရာဇဝင်ရှိခဲ့တာကြောင့်အာရက်အမေရိကန်တွေရဲ့ထောက်ခံမှုယာယီကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ရှင်